ယူကရိန်းကိုရုရှားကျူးကျော်တိုက်ခိုက်မှုကြောင့်ဒုတိယကမ္ဘာစစ်ခရဲကဆိုရင်ကမ္ဘာစစ်နေခါဆိုင်ရာအဆိုးရွားဆုံးအကြက်တဲနဲ့ကြုံရနိုင်တယ်လို့ကုလသမဂ္ဂစစ်နေခါအစီအစဉ် WFP အကြီးအကဲကပြောပါတယ်။ဒလာဂျာစစ်ပွဲကြောင့်ယူကရိန်းနိုင်ငံဟာကမ္ဘာကိုစစ်နေခါထောက်ပံ့တဲ့နိုင်ငံဖြစ်ကနေစားစရာအလှခံရတဲ့နိုင်ငံအဆင့်ရောက်သွားတယ်လို့ WFP အကြီးအကဲဒေးဗစ်ဘီစလေးကကုလသမဂ္ဂလူညွေးကောင်စီကိုအင်္ဂါနေ့မှာပြောခဲ့ပါတယ်။ကမ္ဘာတဝန်းကလူပေါင်း125သန်းကိုကျွေးမွေးဖို့WFP ကဝယ်ယူနေတဲ့ကောက်ဘဲသီးနှံ50ရာခိုင်နှုန်းဟာယူကရိန်းနိုင်ငံကလာတာဖြစ်တယ်လို့ဒေးဗစ်ဘီစလေးကလူညွေးကောင်စီကိုပြောပါတယ်။အခုစစ်ပွဲကြောင့်ရီမင်လိုစစ်တပ်သင့်နိုင်ငံတွေကိုထောက်ပံ့နေတဲ့စာနယ်ဤခါခွဲတန်းကိုရှော့ချရတော့မယ်လို့လည်းသတိပေးပါတယ်။စာတောက်ကုံလုံစာစီနဲ့တယ်ယူပို့ဆောင်ရေးစရိတ်တွေတက်လာတာကြောင့်ရီမင်အတွက်စာနယ်ဤခါအကူအညီကိုထက်ဝက်ရှော့ချခဲ့ရပြီဖြစ်ပါတယ်။ယူကရိန်းနဲ့ရုရှားနိုင်ငံပေါင်းဂျုံထုတ်လုပ်မှုဟာကမ္ဘာလုံးထုတ်လုပ်မှုရဲ့30ရာခိုင်နှုန်းပြောင်းက20ရာခိုင်နှုန်း၊နေဂျာစီက85ရာခိုင်နှုန်းကနေ90ရာခိုင်နှုန်းများရှိတယ်လို့ဘီစလီကပြောပါရယ်။အီဂျစ်နဲ့လေဗနွန်နှစ်နိုင်ငံတည်းကကိုပဲသူတို့အတွက်လိုအပ်တဲ့ကောက်ပွဲသီးနှံပမာဏရဲ့80ရာခိုင်နှုန်းကျော်ကိုယူကရိန်းနိုင်ငံကနေတင်သွင်းနေတာဖြစ်ပါရယ်။စစ်ပွဲကြောင့်ယူကရိန်းလယ်သမားတွေဟာစိုက်ပျိုးရာသီအတွင်းသူတို့စိုက်ခင်းတွေထဲမှာကောက်ပွဲသီးနှံတွေကိုပြုစုဆောင်ရှောက်နေရမယ့်အစားရှည်တန်းစစ်မြေပြင်တွေကိုသွားနေကြရတယ်လို့ဘီစလီကပြောပါရယ်။ဒါ့အပြင်ဘယ်လာရုစ်နဲ့ရုရှားနိုင်ငံတွေကနေဓာတ်မြေဩဇာထုတ်ကုန်တွေအလုံးလောက်မရတဲ့အတွက်ယူကရိန်းကောက်ပွဲသီးနှံရိပ်သိမ်းမှု50ရာခိုင်နှုန်းကျော်ကျသွားနိုင်တယ်လို့လည်း WFP အကြီးအကဲဒေးဗစ်ဘီစလေးကလူညွေးကောင်စီမှသတိပေးပြောဆိုခဲ့ပါတယ်။